မော်စကိုမြို့မှာအောက်တိုဘာ17ရက်ကနေ23ရက်ထိကျင်းပနေတဲ့စွမ်းအင်ဖိုရမ်ကိုမြန်မာစစ်ကောင်စီစွမ်းအင်ဝင်ကြီးတက်ရောက်နေပြီးနှစ်နိုင်ငံကြားဒီဓာတ်ငွေပိုက်လိုင်းတိစောက်ရေးဆွေးနွေးခဲ့တယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။မြန်မာစွမ်းအင်ဌာနကတော့လောလောဆယ်ဆွေးနွေးပွဲအသေးစိတ်ကိုမပြောနိုင်သေးဘူးလို့ပြောပါတယ်။ကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ။
6ကြိမ်မြောက်ကျင်းပနေတဲ့ရုရှားမော်စကိုကစွမ်းအင်ဖိုရမ်ကိုမြန်မာစစ်ကောင်စီရဲ့စွမ်းအင်ဝင်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးကိုကိုလွင်လဲတက်ရောက်နေပြီးရန်ကုန်ကိုတွေ့တမ်းမဲ့ gas pipeline စီမံကိန်းကိစ္စဆွေးနွေးခဲ့တယ်လို့ရုရှားသတင်းတချို့ကထုတ်ပြန်ပါတယ်။ဒီ gas pipeline ကိုဘလို့တွေ့တမ်းမဲ့ဒါမှမဟုတ်ပြည်တွင်းကတဘာဝဓာတ်ငွေ24လုပ်ငန်းတွေနဲ့ပူးပေါင်းမှလာဆိုတဲ့စီမံကိန်းအသေးစိတ်ကိုတော့မြန်မာဘက်ကမထုတ်ပြန်သေးပါဘူး။မြန်မာစွမ်းအင်ဌာနရဲ့အမြင့်အတွင်းဝင်ဦးမင်းမင်းဦးကတော့ဝင်းကြီးဌာနအနေနဲ့ဒီပွဲကိုတက်ရောက်နေစေဖြစ်တာမို့အသေးစိတ်မပြောနိုင်သေးတဲ့အကြောင်း VOA ကိုပြောပါရစေ
။ဝင်းကြီးကဟိုဆွေးရင်ပူတောင်တော့တက်နေလို့မရှိပါဘူး။ဒီနေ့မှစတက်လာ။ကျွန်တော်ကလည်းကွန်ဖာမ်ပြီးလို့ရအောင်ဘယ်ဟာကိုသူးနေလဲဘယ်ဟာမသူးသေးဘူးဆိုတော့ကျွန်တော်လည်းပုံမှန်သူးနေသေးဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကွန်ဖာမ်ပြီးလို့မရနိုင်ဘူး။နောက်ပြီးတော့ဝင်းကြီးပြန်လာပြီးဝင်းကြီးကသူးသွင်းနေတဲ့ဟာကိုသတင်းထုတ်ပြန်တယ်ဆိုတော့ကျမမရဲ့အချိန်ဒီဒါတွေသူးနေခဲ့တယ်မလုပ်ရဆိုတော့အချိန်ဒီပြီးကောင်းပြီးသိရမှာပေါ့။အမှားလည်းဝင်ကြီးကခုမှခုယူရီကန်ထဲမှာရှိနေကြည့်တယ်ကျွန်တော်ကြည့်တာ
ဦးကိုကိုလွေဟာရုရှားကိုသွားခင်ကာဇစ်စတန်နိုင်ငံမှာအော်တိုဘာ3ရက်ကနေ6ရက်ထိကျင်းပတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးစွမ်းအင်ဖိုရမ်ကိုတက်ရောက်ခဲ့ပါတယ်မြန်မာနိုင်ငံမှာစွမ်းအင်ရင်းမြစ်တွေရှိနေပေမဲ့ထုတ်လုပ်နိုင်မှုအကန့်အသတ်တွေရှိနေလို့ရှန်ဟိုင်းအဖွဲ့ SOC နဲ့ပူးပေါင်းလို့ကြောင်းဦးကိုကိုလွေကပြောခဲ့တာပါရုရှားစွမ်းအင်ရက်သက်တပတ်တာဖိုရမ်ကိုနှစ်စဉ်အော်တိုဘာ12ရက်မှာကျင်းပလေ့ရှိပါတယ်မြမလင်းသတင်းဌာနကတော့မြမရေနံတဲ့ဘောတန်ွေလုပ်ငန်းအနေနဲ့ရုရှားစွမ်းအင်ကုမ္ပဏီ Rosgio နဲ့ဆွေးနွေးခဲ့တယ်လို့ဒီကနေ့ထုတ်ပြန်ပါတယ်ရုရှားနဲ့မြမစစ်ကောင်စီဟာကုန်သွယ်ရေးစီးပွားရေးစွမ်းအင်စားရကဏ္ဍတွေမှာပူးပေါင်းနိုင်ဖို့ဆွေးနွေးခဲ့တာရှိပါတယ်မကြာသေးခင်ကလည်းရုရှားမြန်မာတိုက်ရိုက်လေကြောင်းခီးစဉ်ကိုစတင်ခဲ့ကြတာပါရုရှားနိုင်ငံပိုင်နျူကလ িয়ার စွမ်းအင်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Rosatom နဲ့မြမစွမ်းအင်ဌာနတို့အကြားဒီကနေ့မှလည်းနားလည်မှုစာချုပ်ရေးထိုးခဲ့တယ်လို့ Interfax သတင်းကထုတ်ပြန်ပါတယ်။ရုရှားနိုင်ငံဟာမြန်မာအပအဝင်တရီးနေကနိုင်ငံတို့မှနျူကလ িয়ার စွမ်းအင်ကိုအသုံးချနိုင်မှုကူညီပေးသွားမယ်အကြောင်းလဲရုရှားဘက်ကထုတ်ပြောပြီးမကြခင်မှာအခုလိုလက်မှတ်ရေးထိုးဖြစ်တာပါ။မြန်မာနိုင်ငံမှာနျူကလ িয়ার စွမ်းအင်အသေးစားတည်ဆောက်မှုအတွက်ဖြစ်နိုင်ခြေစမ်းစစ်မှုကိုအပြီးသတ်လှုပ်ဆောင်ဖို့ Rosatom ကအစီအစဉ်ထားတယ်လို့ရုရှားသတင်းမှာဖော်ပြပါရတယ်။မြန်မာဟာနျူကလ িয়ার ဒါးဘေးစွမ်းအင်အငယ်စားတစ်ခုတည်ဆောက်ရေးအတွက်ရုရှားနဲ့ပူးပေါင်းဆောင်ရွက်ဖို့ဒီနှစ်စံဖေဖော်ဝါရီလထဲမှာသဘောတူညီချက်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။လက်ရှိမှာတော့မြန်မာစစ်ကောင်စီဟာရုရှားကနေလောင်စာဆီကိုဝယ်ယူနေတာဖြစ်ပြီးရုရှားရဲ့လောင်စာဆီတွေမြန်မာကတစ်ဆင့်တရုတ်ကပြန်ပြီးဝယ်ယူနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။